မြန်မာအစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP အဖွဲ့ကနေတည်ဆောင်လာတဲ့လက်နက်19လက်နဲ့စစ်ပစ္စည်းတွေကိုကရင်ပြည်နယ်ဖအံမြို့နယ်စစ်ရေးဂိတ်မှာဖမ်းဆီးထားပြီးတော့ဖြစ်စဉ်အခြေအနေကိုစစ်ဆေးနေစေလို့ကရင်ပြည်နယ်တာဝန်ရှိသူကပြောပါတယ်။လက်နက်တည်ဆောင်လာတဲ့ ALP အဖွဲ့ဝင်3ဦးကိုဖအံမြို့နယ်ရဲစခန်းမှာအမှုဖွင့်ထားပြီးတော့စစ်ဆေးနေစေလို့လည်းပြောပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်ဖအံမြို့နယ်စစ်ဆေးရေးဂိတ်မှာရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့စစ်ပွားရေးတာဝန်ခံပါဝင်အဖွဲ့ဝင်ကားတွေကိုစစ်ဆေးရမှာလက်နက်မြောက်များရှာဖွေဖမ်းဆီးမိတယ်လို့ကရင်ပြည်နယ်ဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်။
ဒီလိုယူဆတဲ့ပုံစံတွေရှိရတဲ့ကားကိုဟောလမ်းပေါ်လမ်းကွာပဲမှာချက်ပတ်ရှိရဲအမှမသိငါတို့ဆစ်ဆီးကြည့်ရအောင်လို့တော့မှာအဲဒီကနတ်ပြည်ကြီးရဆက်ကူပြောလာဒီကိစ္စကလည်းရနောက်တော့ဒီကံရဲအဲဒါကသာကျန်တဲ့ဆိုင်စားရမ်းပါညာဒီဝီတွေတော့ပါတယ်
မလေးကဂရင်ပြည်နယ်လှိုင်းပွဲမြို့နယ်ကနေဖာအမျိုးကိုမောင်းနှင်လာတဲ့ကားကိုဖာအမျိုးလှက်ကမြင်ကြေးရွာအုပ်စုတောင်ကလေးမြို့ဝင်ခိတ်မှာမူရသတင်းတပ်ဖွဲ့ကနေရှာဖွေစစ်ဆေးရမှာ AK-47 မျိုးစားသနတ်19လက်နဲ့ဂျီတောက်300ကျော်ငွေသားများပြားကိုရှာဖွေသိမ်းဆည်းရမိခဲ့တယ်လို့ဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်။ဒီတရားမဝင်လက်နက်တွေကိုမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်သဘောတူလက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP တာဝန်ရှိသူတွေကနေတည်ဆောင်လာတာဖြစ်ပြီးဖြစ်စဉ်ရှင်းနေကိုစစ်ဆေးနေစေလို့ဂရင်းမြင်းနဲ့ဝန်ကြီးဦးမင်းတင်ဝင်းကဆက်ပြောပါတယ်။
ကျွန်တော်အဲ့ဒီ source ကိုလိုက်ရောမနက်တုန်းကကျွန်တော်မှတာဝန်ရှိတဲ့ဒီ policy တွေအရအဲ့ဒီသတင်းကို confirm ပြရအသေးစိတ်ကဖြည့်ပြရတာ။ဒါဆိုကြတော့ဒီအတွက်ကရခိုင်ကိုဖြစ်နေတာပေါ့။ဒီညာနေရတာလေစုံစမ်းနေတာ။စုံစမ်းတော့သိကြမဖြစ်သေးတော့လေကျွန်တော်မပြောရသေးဘူးဆိုတော့ရှိတာပေါ့နော်။
လက်နက်လက်ဝဲတွေ့ရှိထားတဲ့ ALB ဖွဲ့ဝင်3ဦးကိုမြို့နယ်ရဲစခန်းမှာမှုဖွဲ့ထားပြီးစစ်ဆေးနေတဲ့အခြေအနေတွေကြောင့်တရင်အချက်လက်ကိုမထုတ်ပြန်နိုင်သေးဘူးလို့ကရင်ပြည်နယ်ရဲတပ်ဖွဲ့ကပြည်နယ်ရဲမှူးကြီးကြည်လင်းကပြောပါတယ
်။ဆုံးမဲ့ပြစ်ဆောက်ခြင်းတွေကိုကျွန်တော်ဟာတော့ထုတ်ပြန်လို့မရသေးပါဘူးခင်ဗျာ။လိုလိုဆယ်တော့ကျွန်တော်တို့ဘယ်လို့မှမပေးသေးပါဘူးခင်ဗျာ
။ရခိုင်ပြည်လူမျိုးရေးပါတီ ALB စီးပွားရေးတာဝန်ခံအဖွဲ့ကလည်းလက်နက်နဲ့တကွဖမ်းဆီးခံရတဲ့ဖြစ်စဉ်ပေါ်မှာ ALB ဘက်ကဆက်သွယ်မေးမြန်းခဲ့ရမှာအခြေအနေမှန်ကိုမသိရှိသေးဘူးလို့ ALB ခေါင်းဆောင်သူကပြောပါတယ်။တမတော်ကာဝေးကြီးဦးစည်းချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်အရတော့ ARB စီးပွားရေးတာဝန်ခံခိုင်မိုးချမ်းကိုမောင်သာမြင့်ဦးဆောင်ပြီးထိုင်းမြန်မာနယ်စပ်လော်ခိလမှာရှိတဲ့ရခိုင်ဖွဲ့ထံကနေအဆိုပါလက်နက်ခဲယမ်းတွေကိုယူဆောင်လာပြီးရခိုင်ပြည်နယ်ကိုပို့ဖို့ထောက်ခံလာစဉ်မှာစစ်စည်ရေးခဲကနေ AK-47 ခေါက်သနတ်15လက် AK-47 တင်သနတ်4လက်၎င်းကြည်အင်အတူရှိ19ခုကြည်စံ300တောင်းနဲ့ငွေကျပ်သိန်း60ကျော်ကိုဖမ်းဆီးရမိရောင်းနဲ့အဆိုပါဖမ်းဆီးရမိသူတွေကိုတရားဥပဒေအရအရေးယူဆောင်ရွက်နိုင်ရေးဆက်လက်ဆောင်ရွက်နေတယ်လို့စီစဉ်ပါ9ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ